ဟုတ်ကဲ့ပါရှင် NLD ပါတီရဲ့ပထမဆုံးအကြိမ်ဗဟိုညီလာခံကိုတက်ရောက်ဖို့ရွေးချယ်ခံထားရတဲ့ညီလာခံကိုယ်စားလှယ်၄ဦးဖယ်ရှားခံရပြီး၅ရက်အကြာမှာဒေါက်ဆန်းစုကြည်ကအခုလိုပါတီရင်းစည်းလုံးညီညွတ်ရေးကိစ္စတွေကိုအလေးထားပြောကြားခဲ့တာပါ NLD ပါတီအနေနဲ့အခုလိုနိုင်ငံလုံးဆိုင်ရာဗဟိုညီလာခံမကျင်းပနိုင်သေးခင်ကြားကာလမှာဗဟိုဦးစီးစနစ်ကိုကျင့်သုံးနေတယ်လို့ပါတီဝင်တွေပြင်ပလေးလာဆောင်ကြည့်သူတွေဝေဖန်ခဲ့ကြတဲ့အချက်ဟာအတိုင်းအတာတစ်ခုထိမှန်ကန်ကြောင်းနဲ့အခုတော့ဒီမိုကရေစီနီးကြရွေးချယ်တင်မြှောက်မှုတွေစတင်ဆောင်ရွက်နေပြီဖြစ်ကြောင်းကိုဒေါင်ဆန်းစုကြည်ကဝန်ခံပြောကြားခဲ့ပါတယ
်။အခုကျမတို့ရဲ့ညီလာခံဆိုတာဟာပထမဆုံးကျမတို့ရှင်းပနိုင်တဲ့ညီလာခံဖြစ်ပါတယ်။ဒီမတိုင်ရတော့ဆိုလို့ရှိရင်2025နှစ်အတွင်းမှာဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုဦးစီးစနစ်ကိုကျင့်သုံးနေတယ်ဆိုပြီးမကြေမနက်အဖွဲ့ဝင်များကပြောတာအပြင်ပမှာလည်းဝေဖန်တာတွေကိုကျမတို့ကြားခဲ့ရပါတယ်။အဲ့ဒီဟာလည်းအတိုင်းအတာတစ်ခုချင်းမှတ်ပါတယ်။ကျမတို့အနေနဲ့လွတ်လပ်လပ်လှုပ်ရှားပိုင်ခွင့်မရှိတဲ့အခါကျတော့တချို့ကိစ္စတွေကိုဗဟိုအလုံးစုကပေါင်းဖွဲ့ရပဲဆုတ်ဖြတ်ရပါတယ်။ဒါကြောင့်မလို့ကျမတို့ဗဟိုလုံးအမှုဆောင်ဖွဲ့ကအားလုံးကိုကောင်းဆောင်ပြီးတော့ဦးစီးပြီးတော့လုပ်ခဲ့ပါတယ်။ဒါပေမဲ့အခုဒီနေ့ဆိုလို့ရှိရင်ကျမတို့ရဲ့အဖွဲ့ဝင်တွေဟာရက်သေးကနေစပြီးတော့ရွေးချယ်ခဲ့တယ်။ရက်သေးမြို့နယ်တိုင်းဒီနယ်စသဖြင့်အခုဗဟိုအထိရောက်လာတာပါ။အဲ့ဒါဟာဒီမိုကရေစီနီးကြကြနဲ့ရွေးချယ်ခဲ့ပါတယ်။ဒီလိုဒီမိုကရေစီနီးကြကြနဲ့ရွေးချယ်ခဲ့တဲ့နေရာမှာမကျေနပ်မှုတွေရှိခဲ့တယ်လို့တစ်ခါတည်းလည်းမပြေပြေမှုတွေရှိပါတယ်။အဲ့ဒါတွေကလည်းကျမတို့ရဲ့သင်ကားစာဖြစ်ရပါမယ်
။ဒါအပြင် NLD ပါတီတွင်းမှာနေရာလုတဲ့ကိစ္စတွေရှိလာတာကိုလည်းဝန်ခံကြောင်းဒီအခြေအနေကိုထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့နဲ့ကိုယ်စားလှယ်တွေရွေးချယ်တဲ့နေရာမှာဘယ်သူတွေကိုဥဆောင်စေမလဲဆိုတာကိုသေချာစဉ်းစားစီလိုကြောင်းလဲတိုက်တွန်းပြောကြားသွားခဲ့ပါရရှင
်။မရှိသေးတဲ့ကလထိုင်ကိုလူနေလို့ရှိရင်ကလထိုင်ပေါ်လာလို့ရှိရင်ဘယ်နဲ့လုပ်မလဲဆိုကျွန်တော်ခဏခဏပြောပါတယ်။အခုတော့ဘယ်လိုပဲပြောပြောကျမတို့ရဲ့အဖွဲ့ချုပ်အတွင်းမှာကလထိုင်ကြီးပေါ်လာတဲ့အခါကျတော့လူလာလေးတွေရှိတယ်ဆိုတော့ကျမတို့ဝန်ခံရမှာပဲ။ဒါဟာရင်ဆိုင်ရမယ့်ကိစ္စဖြစ်တယ်။အဲ့ဒီဟာကိုထိန်းသိမ်းသိမ်းသိမ်းနဲ့လုပ်ကြမယ်။ကျမတို့ရဲ့အဖွဲ့ဝင်အများစုကဘယ်သူတွေကိုဥဆောင်မှုယူတဲ့နေရာမှာထားသင့်လဲဆိုတာကိုသိစရာစဉ်းစားကြပါ။ကျမထပ်တည်းလေးပြောပါရစေ။ကျမတို့ဟာတာဝန်ယူရစိတ်နဲ့အလုပ်လုပ်ရမှာပါ။နေရာယူရစိတ်နဲ့အလုပ်လုပ်ရမှာမဟုတ်ပါဘူး။အခုကျမတို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လီလာကန်အစစ်စင်ကလည်းတာဝန်ပေးတဲ့စိတ်နဲ့ပါတီလုပ်ငန်းတွေကိုဆက်လုပ်သွားမယ်သူတွေကိုရွေးချယ်ခဲ့တယ်လို့ကျမညွှန်လင့်ပါတယ်။နေရာပေးတဲ့စိတ်နဲ့လည်းမဟုတ်ဘဲနဲ့ခိုင်းကနာစိတ်နဲ့လည်းမဟုတ်ဘဲနဲ့လုပ်ခဲ့မယ်လို့ကျမညွှန်လင့်ပါတယ်
။ NLD ပါတီဟာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကာလအတွင်းမှာနိုင်ငံရေးပါတီတစ်ခုအနေနဲ့လွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ခဲ့လို့လိုအပ်ချက်တွေရှိခဲ့ရတာကိုအချိန်ယူပြင်ဆင်ဖို့လိုတယ်လို့လည်းဒေါက်ဆန်းစုကြည်ကပါတီဝင်တွေကိုသတိပေးပြောကြားခဲ့ပါတယ်
။ကျမတို့အဖွဲ့ချုပ်ဟာဒီလို25နှစ်အတွင်းမှာနိုင်ငံရေးပါတီတစ်ခုအနေနဲ့လွတ်လွတ်လပ်လပ်မလှုပ်ရှားခဲ့နိုင်လို့လိုအပ်ချက်တွေအများကြီးရှိပါတယ်။ဒီလိုအပ်ချက်တွေဖြည့်ဆည်းဖို့ဆိုတာဟာအချိန်ယူရပါမယ်။ဒီလိုအပ်ချက်တွေကိုဖြည့်ဖို့လုပ်နေတဲ့အချိန်လုံးမှာကျမတို့ရဲ့ရည်ရွယ်ချက်ပန်းတိုင်ကိုတော့လုံးဝမျက်ခြေပြတော့မဖြစ်ပါဘူး
။ဆက်လက်ပြီးကျင်းပစေဗဟိုညီလာခံဟာတဦးတယောက်နေရာရရေးဆွေမျိုးတိုင်းဝိုင်းနေရာရရေးအတွက်မဟုတ်ပဲနိုင်ငံကိုအကျိုးပြုရေးသာရှေ့ရှုပြီးဗတ်ပေါင်းစုံကခေါင်းဆောင်မှုပေးနိုင်သူတွေကိုစင်စားရွေးချယ်ကြပါလို့လဲဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
။ဒီညီလာခံဟာကိုယ့်ရဲ့အတိုင်းဝိုင်းနေရာရရေးအတွက်လည်းမဟုတ်ဘူး။ကိုယ်ကိုယ်တိုင်းနေရာရရေးအတွက်လည်းမဟုတ်ဘူး။ကျမတို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံကိုအကျိုးပြုနိုင်တဲ့အဖွဲ့အစည်းကြီးဖြစ်ရေးအတွက်ဆိုတာတော့တည်တည်ချာချာစဉ်းစားပြီးတော့ရွေးချယ်တဲ့နေရာမှာစိတ်ဆုံးဖြတ်ထားရုံခြားကြတယ်။အခုကျမတို့ညီလာခံကိုယ်စားလှယ်တွေကတက်လာတဲ့အခါကျလို့ရှိရင်ကျမတို့အနာဂတ်အတွက်ခေါင်းဆောင်မှုကဘယ်လိုခေါင်းဆောင်မှုဖြစ်စေချင်မလဲဆိုတော့တည်တည်ချာချာစဉ်းစားပါဒီခေတ်နဲ့တိုက်ညီတဲ့ခေါင်းဆောင်မှုလည်းဖြစ်ရမယ်။ကျမတို့ရဲ့နိုင်ငံနဲ့တိုက်ညီတဲ့ခေါင်းဆောင်မှုလည်းဖြစ်ရမယ်။ကျမတို့ရဲ့အဖွဲ့နဲ့ကိုက်ညီတဲ့ခေါင်းဆောင်မှုလည်းဖြစ်ရမယ်။အဲ့ဒီလိုအဖက်ဖက်ကနေပြီးတော့သိရောတဲ့ခေါင်းဆောင်မှုမျိုးကမှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအနာဂတ်မှာနိုင်ငံကိုအကျိုးပြုတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ပြည်သားခံရအောင်လုပ်ပေးသွားနိုင်မှာပါ
။ဒီညီလာခံကနေလူသစ်တွေရွေးချယ်တင်မြှောက်ပြီး NLD ပါတီကိုလူသစ်တွေနဲ့ပြန်လည်ဖွဲ့စည်းတာပါတီအင်အားတိုးလာအောင်ဆောင်ရွက်သွားမှာဖြစ်လို့စံတမှုကာလတစ်ခုကိုဖြတ်သန်းရမှာဖြစ်တဲ့အတွက်ညှော်လင့်ထားသလိုမဖြစ်လာခဲ့ရင်စိတ်မပြတ်ဖို့နဲ့မှန်မှန်ကန်ကန်ရင်ဆိုင်သွားဖို့သာအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ရှင်
။ကျမတို့ချက်ပြီးတော့နောက်ညီလာခံအဖြစ်ခေါင်းဆောင်သွားမဲ့သူတွေကိုတွေ့လာမှာဖြစ်ပါတယ်။အဲ့လိုရွေးချယ်တဲ့နေရာမှာယေရှုတရားသစ္စာတရားပေါ်မှာလည်းအခြေခံရမယ်။ Now the Kuala, another go Tibio, Tibio, Twinity, the party who long be all in our Pubio, Telang, Tibio Lua. Twinity, Siro, Luzi Table. Luzi Table, my Luni Lepame, Lula de Lepame, Luzi Lepame, Luzi de Siro, Nam Bello, Benzane, Sushami, Sir, Tibio, Mati Deva. Who, Nilagan Pilo Shibushin, Tibio, Santa Mukala, the Ku, Satan of Matibai. Santa Mukala, Surado, never take care of Shidapa. But you know, let's say, Santa, come, I draw a single room of Chila, I live near my limit. Every room,
you look in a second. Now, Nagama, democracy, Lula, Tuni, Seda de Boma, Che TV, let dress on your tan and boo, San Abu Jangle, Johnson Sujiga, Pioca Gabare, Digni, Jambare, Nilagango, Yapa Lumu, Pazire, Uteu, Dura Wango, Sare, Piano, Janka in a Pumio Party Gans only, Bien, Diana Silonino, Patine, Diana Party Gans only, the Tanangan Party regard, Dawan Shidu.